ချမ်းပြည်နယ်ပင်လောင်မြို့နယ်ကဒီကျောင်းမီးလေးဆက်ရုံကိုခီးနေအစိုးရကမကြသေးခင်က၃နှစ်သက်တမ်းထပ်တိုးပြလိုက်တဲ့အတွက်ဒေသခံအင်အားတထောင်ကျော်ဒီကနေ့ဆန္ဒဖော်ထုတ်ကန့်ကွက်လိုက်ပါတယ်။ဆက်ရုံကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေရှိနေပြီးတော့ပြည်အောင်စုအစိုးရကဒေသခံတွေကိုအတိမပေးဘဲနဲ့လုံခြုံရေးတပ်တန်းထပ်တိုးပြလိုက်တာကြောင့်ဒီဆက်ရုံကိုပိတ်ကိန်းပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြတာဖြစ်ပါတယ်။ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကမြင်းမြန်ပြောသတင်းပေးပို့ထားပါတယ်ရှင်။
တရုတ်မျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHLC ကုမ္ပဏီလောက်ကိုင်းကြီးရဲ့ဒီတောင်မီးသွေးဓာတ်ပိစက်ရုံဟာမြန်မာနိုင်ငံမှာတောင်မီးသွေးလောင်စာကိုသုံးပြီးလျှင်စစ်ဓာတ်ထုတ်နေတဲ့စက်ရုံတွေထဲကအကြီးဆုံးတစ်ခုဖြစ်ပါတယ်။ဒီစက်ရုံကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုလေးမထားပဲပြည်အောင်စုအစိုးရကလောက်ပိုင်ဝင်ထပ်ပေးလိုက်တဲ့အပေါ်မှာမကြေနပ်တဲ့ပင်လောင်မြို့နယ်ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိနေတက်ကြွဆိုရှာသူတွေပါဝင်တဲ့အင်အားတစ်ထောင်ကျော်လောက်ကဒီနေ့အောက်တိုဘာ30ရက်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ။တရုတ်ကုမ္ပဏီဘက်ကသဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးဝန်ဆောင်မှုပေးရဲ့အီကတ်ကိုဟာပြီးအီရရေးအစီရင်ခံစာနဲ့လုပ်ပိုင်ခွင့်ဆက်ရောက်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကိုပတ်ဝန်းကျင်ထိန်းသိမ်းရေးဦးစီးဌာန ECG ကိုပေးပို့ခဲ့ပြီး ECG ဘက်ကဒေသခံတွေရဲ့တုံ့ပြန်ချက်ကိုအောက်တိုဘာ30ရက်နောက်ဆုံးထားပြီးစောင့်ကြည့်သွားမယ်လို့အကြောင်းပြခဲ့ပါတယ်။ဒါကြောင့်ဒီနေ့အောက်တိုဘာ30ရက်မှာတိကျဓာတ်ပိစက်ရုံအနီးနားကြေးဝါကဒေသခံတွေဟာသူတို့အနေနဲ့ဒီစီမံကိန်းကိုလိုမရှိကြောင်းစနာထုတ်ဖော်ပြသခဲ့ရလို့မြန်မာနိုင်ငံပွင့်လင်းမြေတောင်မှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရပ်ဘတ်မဟာမိတ်ဖွဲ့မာတာရဲ့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းက VOA ကိုပြောပါလေ
။ပြရရဲ့အစီအစဉ်ဆက်စားဒီလောကအစ်မမီကိုလက်တွေ့နေတဲ့တခြားရှိတဲ့ဒေသတွေကိုကျွန်တော်တွေ့ရတယ်။အဲ့တော့ဒီအရာကကျွန်တော်တို့ကပဲ on နေလို့မရဘူး။ကျွန်တော်တို့ကပဲကြိုးလို့မရဘူး။အဲ့တော့လူစုကလည်းပဲဒီအရာကိုသိဖို့လိုအပ်တယ်။ပြန်သူစုပုံတိုင်းကလည်းဒီအရာကိုမလို့ချင်ဘူးဆိုရဲဟာမျိုးကိုသူတို့ပုံတိုင်းကအတန်ပေးတဲ့ဟာမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီထက်နိုင်ရှိတဲ့ဒီ30ရက်နေ့အောက်တိုဘာ30မှာကျွန်တော်တို့ကသူစုကိုလည်းပဲကျွန်တော်တို့ကအဆုံးသတ်ကိုလည်းကျွန်တော်တို့ကပြန်ပြီးတော့မှအတန်ပေးတာဖြစ်တယ်ပေါ့နော
်ဒီအောင်စုဆိုရကဒေသခံတွေရဲ့တောင်းဆိုချက်ကိုလေးမထားပဲစက်ရုံကို3နှစ်ပတ်တာထပ်တိုးပေးလိုက်တဲ့အပေါ်မှာဒေသခံတွေကမကြေနပ်ကြပါဘူးပြည်နယ်အစိုးရအနေနဲ့မကောက်ဝက်30အထိသာထုတ်လုပ်ခွင့်ရှိရကြောင်းဒီတိကျဓာတ်ပိစက်ရုံကအဲ့ဒီသတ်မှတ်ချက်တွေကျော်လွန်ပြီးဆေးစစ်တအား100မကောက်ဝက်ထုတ်လုပ်နေတဲ့အတွက်ဒီကိစ္စကိုပြည်နယ်အစိုးရရဲ့ထောက်ခံချက်နဲ့ပြည်အောင်စုအစိုးရကတိုက်ရိုက်တိုင်တွယ်နေရပါဒါပေမဲ့ပြည်အောင်စုအစိုးရအနေနဲ့လုံခြုံရေးတချို့ကိုကျော်လွန်ပြီးလုပ်ခဲ့ကြောင်းတိကျကြီးရောအုပ်စုဒေသခံစိုင်းထူးကပြောပါတယ်
ဒီဥစ္စာကလေ၃နှစ်တန်းတိုးနေတယ်ပေါ့နော်လက်တွေ့ဝင်ကြီးဌာနကတိုးတယ်ဥပမာဥပဒေရဲ့အထောက်အထုံးလုပ်ရေးရတယ်သူကတဘာပဝန်ကျင်ဝန်ကြီးဌာနကအဲ့ဒီဖက်လာတဲ့အစီအခံစာကိုသူကကြည့်ရတယ်။အဲ့ဒီဒီအစီအခံစာကိုသူကကောင်းမွန်တဲ့အစီအခံစာမဟုတ်ဘူးဆိုသူတို့ရေးသုံးသပ်ရတယ်။အဲ့ဒီတဘာပဝန်ကျင်ဝန်ကြီးဌာနကသုံးသပ်နေတဲ့ကာလမှာပဲလက်တွေ့ဝန်ကြီးဌာနကတော့တက်တန်းတူးတယ်ဆို။ကိုယ်ရဲ့လုပ်ပိန်ခွင့်ကိုကျော်လွန်ပြီးတော့လုပ်တယ်လို့ဆို။ဆက်မဆိုင်ရာကြီးစစ်မှတ်တာနားလည်မှုပဲလွဲတာလားပေါ့နော်။
တရုတ်ကုမ္ပဏီကိုတက်တန်း၃နှစ်ထပ်ပေးလိုက်တဲ့ကိစ္စဟာပြည်내အစိုးရရဲ့သဘောထားမှတ်ချက်ကြောင့်လည်းဖြစ်နိုင်ကြောင်းဒေသခံတွေကပြောနေကြတာလည်းရှိပါတယ်။ရှမ်းပြည်နယ်အစိုးရခွင့်ပြုချက်နဲ့တိကျတောင်မီးသွေးစက်ရုံဆက်ပြီးလက်သက်ခွင့်ရခဲ့သလားလို့ VOA ကမေးရတဲ့အခါမှာပြည်내ဆေးရစစ်ဝန်ကြီးစိုင်းရှန်တစ်လုံကအခုလိုပြန်လည်ဖိကြားခဲ့ပါတယ်
။ကျော်လည်းမရှိရလေကျွန်တော်ပြတဲ့လူတွေသူတို့အိမ်မှာမိမတုံးကြဘူးလားပေါ့။သူတို့နိုင်ငံမောင်းမိတော့လောက်နေပြီလားပေါ့။သူမိမတုံးရဲတခြားလူအားတွေကသူတို့ကြံချလို့ရတာပေါ့နော်ဟုတ်လားမလားဒီလိုကျွန်တော်ပုံဆောင်မှုပေးတာပါလေလိုချင်တဲ့အဖွဲ့ရှိတယ်မလိုချင်တဲ့အဖွဲ့ရှိတယ်ဒါသဘောပါပဲ
တရုတ်မျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်း CHMC ဟာ2010ခုနှစ်မှာတိကျကြောင်မီးသွေးဓာတ်ပိစက်ရုံကိုလုပ်ကိုင်ဝင်ရခဲ့ပြီးဦးသိန်းစိန်ဆိုရလက်ထက်2014ခုနှစ်မှာလူလူရဲ့တန်ကွက်မှုကြီးရှိခဲ့လို့ခေတ္တရန်နာခဲ့ပါတယ်အဲ့ဒီနောက်2015မှာနောက်ထပ်တရုတ်ကုမ္ပဏီဖြစ်တဲ့ဝူစီဟွာကွမ်းနဲ့လက်တွဲခဲ့ပြီးဒီနေ့အထိဆက်လက်ပတ်နေခဲ့တာပါတိကျဓာဘိစက်ရုံကိုလောက်သာအတိကထောက်ပံ့နေတာကတော့အေဂျင်စွန့်ရင်သဘာဝအရင်းမြစ်များဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီဖြစ်ပြီးသူတို့လုံဆောင်နေတဲ့ကြောင်မီးသွေးမိုင်းတွင်ကိုမနေ့ကအောက်တိုဘာ29ရက်ကမှတ်တမ်းတပ်ပုံယူခဲ့တဲ့တရင်သမားတချို့နဲ့ဒေသခံတွေကိုကုမ္ပဏီဝင်သား50လောက်ကလာရောက်တားမြစ်ခဲ့ပါတယ်တိကျကြောင်မီးသွေးစက်ရုံနဲ့ကြောင်မီးသွေးမိုင်းတွင်ကိုပိတ်သိမ်းပြီးကိုဒေသခံတွေကဒီနေ့မနက်ပိုင်းစံနာပြနေတော့မှပဲအေဂျင်ကုမ္ပဏီရဲ့ကြောင်မီးသွေးမိုင်းတွင်မိသားပုံပြချခဲ့ပြီးစဘာဆိုင်ကင်တချို့နဲ့ခဲမြင့်ပြီးဆိုင်ကင်တွေပြက်စီးသွားတယ်လို့လမ်းပိတ်ဆို့မှုတွေလည်းဖြစ်ပေါ်ခဲ့တယ်လို့ဒေသခံကြီးကပြောပါတယ်